လက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်အတွင်းမှာမတိမငိမ့်အခြေအနေတွေကြောင့်ဒေသခံတွေကြားစိုးရိမ်နေစေဖြစ်တယ်လို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အချိန်ထဲမှာပဲစစ်ဘေးဒဏ်ကနေထွက်ပြေးနေကြတဲ့ဒုက္ခသည်ပြဿနာဟာလည်းပုံမူကြီးထွားလာနေပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကဘုံပေါက်ကွဲမှုမှာဒဏ်ရာရရှိခဲ့တဲ့အထက်ကတင်္ဂါတော်တပားဟာလည်းအခုနောက်ဆုံးပြန်လုံတော်မူသွားပါတယ်။ရှမ်းပြည်နယ်အတွင်းကစစ်ရဲတင်းမာမှုနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်တင်ဒောက်ကိုနိုင်ကွင်းကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းလောင်မြို့အတွင်းဘုံပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့တင်္ဂါတော်၄ပါးနဲ့ကကုန်းတော်ကျောင်းကရှင်တီဟာမနေ့မွန်းလွဲပိုင်းမှာပြန်လုံတော်မူသွားပြီလို့ရှမ်းလူငယ်ကွန်ရက်ဖွဲ့ဝင်ကိုလွယ်ခန်းပန်းကခုလိုပြောပါတယ
်။မနေ့က17မိုင်လောက်မှာအဲ့ဒီအောင်မန်းစီမှာတန်တော်တော်မူသောသုံးတော်ကျောင်းကဥတီဟာရအဲ့ဒီတန်တော်တော်မူသောတဲ့ဥစဉ်ကဖြစ်တဲ့နေရာကြီးတော်တော်ပြင်းထန်တယ်ပြင်းထန်ပြီးတော့ဒီမိုင်းနောင်စုံကိုကိုရတဲ့ချိန်မှာမနိုင်ဘူးဆိုတော့နောက်နေ့မှက်မှာဒီအောင်မန်းစီရုံကိုဆယ်သွားတယ်ပြီးတော့အင်းပြတန်တော်တော်မူလို့
နိုဝင်ဘာလ30ညနေပိုင်းမိုင်းနောင်မြို့ကုန်းတော်ဘုန်းကြီးကျောင်းရည်ချိုးစိတ်မှာရည်စင်းချိုးတဲ့တန်ဃာတော်၄ပါးဟာထောင်ဘုံကြောင့်ထိခိုက်ဒဏ်ရာရရှိခဲ့ပြီးစေယုံတင်ထားရကနေတန်ဃာတော်တပါပြန်လွန်သွားတာလည်းဖြစ်ပါတယ်ကျန်ရှိတဲ့တန်ဃာတော်၃ဘွားဟာအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဘုံပေါက်ကွဲတဲ့နေရာဟာမြန်မာစစ်တပ်စခန်းတစ်ခုအနီးမှာရှိနေပြီးဘယ်သူလက်ချက်ကြောက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမိုင်းနောင်ကြီးတီးဒေသတွေမှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာတပ်မတော်တို့ကြားအောက်တိုဘာလဇန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရာကနေဆုံးခွာနေရတဲ့စစ်ပြည်ဒုက္ခတွေအများပြားရှိနေပါတယ်။လက်ရှိရှမ်းစစ်ပြည်ဒုက္ခတွေရဲ့တွေ့ကြုံနေရတဲ့ခက်ခဲခြေအနေကိုတော့ကိုယ်လွယ်ခန်းပန်းကအခုလိုဆက်ပြောပါတယ
်။ကလေးတွေပေါ့အဓိကတော့ကလေးတွေရဲ့လူအိုတွေရဲ့သူတို့ကျမရဲ့အစီအစဉ်အဲဆက်ရှိတယ်။အဲဒီတောက်တုံးကြီးနဲ့ပတ်သက်ပြီးတော့ one day war show တွေဖြစ်တဲ့သူကြီးအေးမိတဲ့ပြဿနာတွေပေါ့။အကြီးဆုံးနေရာကတော့၃နေရာလောက်ရှိသေးတယ်ဗျ။အဲဒီစစ်ပေးရုပ်ခတ်တဲ့စခန်းမှလေ။သူကဟိုကဝမ်ဝရဲ့နောက်ပြီးတော့ဒီ hyper ရဲ့ mind shoe ရဲ့ပေါ့နော်။အဲအဲ့နေရာပြန်တယ်။ပြန်တဲ့နေရာကတော့ဒီလဲချားတို့လာရှုတို့ကတော့တော်တော်လေးပြန်သွားပြီ။
နိုဝင်ဘာလကုန်ပိုင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့နဲ့ TNL တအောင်းပလောင်တပ်ဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့စစ်ရေးတင်းမာမှုမှာနန်းကမ်းမြို့ခံဒေရခံဂျွာသား260ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ဂျွာသား23ဦးဟာလည်းလက်နက်ကန်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံနေရပါတယ်။ဖမ်းဆီးခံထားရတဲ့ကြေးရွာသားတွေကိုပြန်လည်လွှတ်ပေးဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီနဲ့လူမှုညီညွတ်ရေးသင်းတွေကနေတောင်းပလောင်တပ်ဖွဲ့ကိုတောင်းဆိုခဲ့တယ်လို့နန်းခမ်းမြို့ကြားဖြူပါတီတွင်မှုဆိုင်းသွန်းလှကအခုလိုပြောပါတယ်
။နောက်ဒီဖမ်းဆန်ရတဲ့အဲမှာလည်းကျွန်တော်တို့ကြားဖြူပါတီရဲ့ COE မျိုးတွေပါတော့ဗော။ဒီလက်ခံဗီဒီယိုရဲ့တင်ပြပို့ချက်အရာကြတော့အလုံးပေါင်း26ဦး။ဒီ26ဦးဆိုတာကကျွန်တော်တို့ရတဲ့ဒီနန်းခမ်းမြို့နယ်ကမန်ဝီရဲ့ရဟူပန်ရဲ့ပြီးတော့မန္တုံမြို့နယ်ကမင်းခတ်ပေါ့နော်မင်းခတ်ပေါ့ဒီ3ရွာထဲမှာ26ဦးလို့ကြားပါတယ်ခင်ဗျအဒီဖမ်းပြီးတဲ့အဖွဲ့အစည်းကတော့ဒီလိုပြောပြချက်အရာတော့ဒီ CNLA လို့ပြောပါတယ်ခင်ဗျဖမ်းပြီးတဲ့လူတွေကဘယ်မှာထုတ်ထားလဲပြန်ရောက်နေလဲဆိုတာလဲဒီလိုကဒီတဲ့အစနာမသိရပါဘူးခင်ဗျ
ဒီလိုဆွဆွဲချက်ပေါ်မှာ TNL တောင်းပလောင်တပ်ဖွဲ့အနေနဲ့ရွာသားတွေကိုဖမ်းဆီးတာမျိုးမပြုတ်လုခဲ့ဘူးလို့ TNL ပြန်ကြားရေးတာဝန်ခံဘူကြီးတာအိုက်ကျော်ကအခုလိုညင်းဆိုထားပါတယ
်ကျွန်တော်တို့ဘက်ကဒီ PDP ကိုဖမ်းဆီးရတဲ့နေဆက်တာတွေတပ်ဖြတ်တာလို့ကျွန်တော်မူဝါဒလည်းမရှိဘူးကျွန်တော်ကပြည်သူလည်းမရှိ
ဘူးရှမ်းပြည်နယ်ဒေသအတွင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားရာကနေပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ SSPP အဖွဲ့တို့တွေ့ဆုံမှုကနေ6ချက်ပါသဘောတူညီချက်လက်မှတ်ရေးသိုးပြီးတိုက်ပွဲတွေငြိမ်သက်နေပေမဲ့လည်းစစ်ဘေးဒုက္ခတွေအရေးကိစ္စကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။မြောက်ပိုင်းဒေသဘက်မှာလည်းတောင်ပိုင်းချမ်းမြေတပ်မတော် RCSS SSA နဲ့တောင်ပလောင်တပ်ဖွဲ့တို့ကြားအငင်းဘွားပေါ်ရနယ်မြေပြဿနာကြောင့်လက်နက်ကန်တိုက်ပွဲဖြစ်ပွားခဲ့ပြီးရန်နဲ့ချီတဲ့ဟူပန်ဒေသခံတွေကလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။တိုင်းရင်းသားတွေအနေနဲ့ငင်းချမ်းကြီးနဲ့ညီညွတ်ရေးတည်ဆောက်နေချိန်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကိုရပ်တန့်ဖို့ဖမ်းဆီးထားတဲ့ရွာသားတွေကိုပြန်လည်လွှတ်ပေးဖို့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီနဲ့လူမှုညီညွတ်ရေးအသင်းတွေကနေမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ